အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ဖေဗူရီလအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိပြီး KIO ဘက်ကတော့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ဆွေးနွေးဖို့တောင်းဆိုထားပါတယ်။ဒီ၄ဘွဲ့ပါဝင်မယ်ဆိုတာပြန်လည်ညှိနှိုင်းမှုရှိနေပေမဲ့အစိုးရနဲ့ KIO အကြားတရားဝင်ဆွေးနွေးပွဲကိုတော့မြန်မာနိုင်ငံအတွင်းမှာစတင်ပွဲရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ဆိုရရဲ့မျိုးသားပြန်လည်တင်ပြရင်းနဲ့ညီကြိုင်းရေးဘုတ်ဌာန NRPC နဲ့ KIO အကြားဒီလ27ရက်နေ့ကတရုတ်နိုင်ငံကိုမင်းမြို့မှာအလွတ်သဘောဆွေးနွေးခဲ့ပြီးတဲ့နောက်တစ်ချိန်မှာတရားဝင်ထပ်မံတွေ့ဆုံဖို့သဘောတူခဲ့တာဖြစ်ပါတယ်တွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်ကို KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ထပ်တွေ့မယ်ဆိုတာအဓိကအားသာရှားပါတယ်ဒါမဲ့ဘေးနဲ့ဘေးရဲ့မှာဘေးညာမှာတန်ဖိုးနေတာဘာအကြောင်းလဲဒီတန်ဆွေးနွေးမယ်ဆိုတာကတော့ဘာမှပြောထားတာမရှိဘူး။တို့လည်းအထုပြန်တာမရှိဘူး။နိုင်ငံရေးဆွေးနွေးပွဲတို့ဥတည်သွားမယ်ဆိုလို့ရှိရင်တော့ခုလိုမျိုးခဏခဏတွေ့ရမယ်။ရင်ချင်မှုတိဆောက်တဲ့အနေနဲ့လည်းခဏခဏပြန်တွေ့တော့ဒီကောင်းမယ်ဆိုတဲ့သဘောမျိုးနဲ့နောက်ထပ်ပြန်တွေ့မယ်ဆိုတဲ့အဲ့ဒါတော့တို့ပြောတာရှိပါတယ်။
ကူမင်းအလွတ်သဘောဆွေးနွေးပွဲမှာ KIO ဘက်ကတအံပလောင်ကိုကန်းနဲ့စခိုင်းကြံ့တော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်နဲ့ပူးတွဲတွေ့ဆုံဖို့တင်ပြထားကြောင်းသတင်းရရှိပေမဲ့ဗိုလ်မှူးကြီးနော်ဘူးကဒါကိုတော့သိချင်မသိရကြောင်းနဲ့ဒီလိုပူးပေါင်းတွေ့ဆုံဖို့ KIO ကအရင်ကတည်းကတောင်းဆိုထားတာရှိကြောင်းသာပြန်လည်ဖြေကြားပါတယ
် KIO မူကတော့ဘာလို့ဖြစ်ဆွေးနွေးမယ်ဆိုလို့ရှိရင်တော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ဒီအားလုံးကိုဆွေးနွေးရမယ်ဆိုတဲ့အဆူကတော့ရှိပါတယ်ဒါအကေဟောကတောင်းဆိုထားတာရှိပါတယ်ဒီကေဟောတခွက်ခဲနဲ့ဆွေးနွေးတာနဲ့တော့ဒီအောင်မြင်မှုကတော့ဒီပြီးဝရနိုင်မှာမဟုတ်ဘူးပေါ့အဲ့ဒါကြောင့်တခြားဒီမြောက်ပိုင်းမဟာမိတ်ဖြစ်နေတဲ့အဖွဲ့တွင်းခွက်နဲ့ဆွေးနွေးရမယ်ဆိုတော့ဒီဒီကထားတာတော့ကျွန်တော်လည်းကြားသိရပါတယ်
NRPC နဲ့ KIO အကြားလူ့သဘောတွေ့ဆုံဆွေးနွေးရေးအတွက်ချိတ်ဆက်ဆောင်ရွက်ပေးခဲ့တဲ့ PCG ကကချင်ငင်းကြိုင်းအကျိုးဆောင်အဖွဲ့ကဦးအင်းရှန်ဆောင်ကဆွေးနွေးပွဲတွေကိုနောက်လပထမပတ်ဒါမှမဟုတ်ဒုတိယပတ်မှာစတင်ပွဲရှိကြောင်းအခုလိုပြောပါတယ
်။ဒီပါရီဆက်မှာဖြစ်မှာ။ဒါကမ္ဘာလာလာလီဘန်နာရောပြောတော့ပွဲရ။အဲနှစ်ဖက်ကိုတစ်ဖက်ကလည်းအချင်းဆွေးနွေးဟောပဲလေဆွေးနွေးပြီးမှာဦးအဖွဲ့ရကဆွေးနွေးပြီးမှာအချင်းကိုပြန်ရွေးပြီးနေရာရွေးအချိန်ရေးချင်မှအဲ့ဒီမှာပြင်ပြင်တနေရလို့ပြောရပါတယ်။ဟုတ်ကဲ့တရားဝင်ဆွေးနွေးပွဲပါ
။မြောက်ပိုင်းမှာမိတ်အဖွဲ့တွေအားလုံးပါဝင်ရင်းနဲ့ပတ်သက်ပြီးဦးအင်းရှန်ဆန်အောင်က
အဲ့လိုဆွေးနွေးခြင်းလေဆိုတော့သူကပြင်ပြရှိတယ်။ဒါပေမဲ့အဲ့ဒါအကူပါမလား Observer အနေနဲ့တွေ့ရှိမလားဆိုတော့အခုမသိသေးဘူးခါအဲ့ဒါတော့ဘယ်လိုဖြစ်ဖြစ်ဆွေးနွေးပွဲကတော့ဖြစ်မှာပါ။
ကျမတော်ကတချင်းနဲ့ရှမ်းပြည်နယ်အခြေစိုက်စစ်တိုင်းဌာနချုပ်နေကြီး၅ခုမှာစီရေးလှုပ်ရှားတာတွေရပ်ဆိုင်ပြီးငင်းကြဲရေးဆွေးနွေးဖို့ဒီဇင်ဘာလ27ရက်နေ့ကကြေညာပြီးတဲ့နောက် KIO အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကအဖွဲ့၄ဘွဲ့လုံးနဲ့ပြည်ထောင်နိုင်ငံမှာဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ်။နောက်တစ်ကြိမ်ထပ်မံတွဲဆောင်ဆွေးနွေးရေးနဲ့ပတ်သက်ပြီး NRPC ဘက်ကမေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားတာတော့မရှိခဲ့ပါဘူး။